ကိုမိုးကြီးခင်ဗျာဒီဒုရီယာနေဝန်ဖောင်ဒေးရှင်းထူထောင်မယ်လို့သိရပါတယ်အဲ့ဒီဟာဘာကြောင့်ထူထောင်ဖြစ်တာပါလဲဘယ်လိုရွယ်ချက်တွေနဲ့ထူထောင်ဖြစ်တာပါလဲခင်ဗျာ
ဒုရီယာနေဝန်ဆိုရင်နာမည်လေးတစ်ခုပဲကျွန်တော်ထားပြီးတော့ဒုရီယာနေဝန်ဂျာနယ်ဖောင်ဒေးရှင်းမဟုတ်ဘူးခင်ဗျာဒုရီယာနေဝန်ဆိုရယ်တည်တံ့ဖောင်ဒေးရှင်းကို88ရေတော်ပုံကြီးမှာဦးဆောင်ခဲ့တဲ့ဂျွန်သာဟောင်းနေတဲ့ကလှုပ်ချင်ကန်ရင်နဲ့အုပ်စုတော်တော်များများနောက်တစ်ခါကျွန်တော်တို့ဒီ88ကစပြီးဒီနေ့အထိကိုကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေဖြစ်နေထောင်ကြားခဲ့တဲ့ကျွန်တော်ရဲဘော်ဟောင်းနေတဲ့လှုပ်ချင်ကန်ရင်တဲ့လူတွေနဲ့အဖွဲ့အစည်းတွေကိုကျွန်တော်လွှဲပေးလိုက်မယ်ကျွန်တော်တော့ဆရာတော့ကျွန်တော်တို့ဒုရီယာနေဝန်ဂျာနယ်အလှူဒန်းငွေ300ပေါ့တတီကိုကျွန်တော်ပရိသတ်မင်းစိုက်ပေးလိုက်တာပေါ့ဘာလို့လဲဆိုတော့နံပါတ်1ကျွန်တော်ရွေချက်ကဒီမှာတိုင်ငံမှာရှိတဲ့ကလေးစည်းဝင်ကိုကျွန်တော်တို့စီးဝါထောက်ပံ့ကြတဲ့နံပါတ်1ကျွန်တော်တို့တုတ်ခွေးရကျွန်တော်တို့ကလေးတွေအားလုံးအသက်ကိုချင်းချောင်းနေတယ်နိုင်ငံရေးအကျဉ်းသားတွေ88ရေတော့မတိုင်ငယ်ဆက်အနာရှင်စနစ်ကိုတိုက်ပွဲဝင်ခဲ့တဲ့62ကစပြီးတော့ဒီနေ့ထိပေါ့2013ဒီနိုင်ငံရေးအမှုနဲ့ချင်းချပြီးတော့စားစရာမရှိတော့အောင်ဒုက္ခရောက်နေတဲ့ပြည်သားစုတွေရဲ့ကလေးတွေရဲ့ပညာရေးနဲ့ကျန်းမာရေးကိုကျွန်တော်တို့ကူညီမယ်အဲ့ဒါဒုရီယာနေဝန်ဖောင်ဒေးရှင်းထူထောင်တဲ့ရည်ရွယ်ချက်ပဲကျွန်တော်တို့
ဒုရီယာနေဝန်ဂျာနယ်ကတခြားဂျာနယ်တွေနဲ့ရှင်းလိုက်လို့ရှိရင်ဈေးကွက်မှာရောင်းအားအတော်တက်နေတယ်လို့သိရပါတယ်ဘာကြောင့်အဲ့လိုဖြစ်တယ်လို့ယူဆပါတယ်နောက်တစ်ခုကမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်ထိပ်ပိုင်းတွေကိုဦးစားပေးပြီးတော့တိုက်ခိုက်ရေးသားတယ်လို့မျိုးရှိနေတယ်ဆိုပြီးတော့လည်းဝေဖန်နေတာရှိပါတယ်အဲ့ဒီပေါ်မှာကိုမိုဟိန်ပြောပြပေးပါဦး
သူရိယာအလင်းကြာနေရဆပြီးအော်မင်လာရတာကသူရိယာနေခွင့်မှာတော့အော်မင်ဆုံးဖြစ်သွားတယ်ပေါ့ဗျာရေးသားချက်တည်းဟာဟိုဘောနော်လူလူဗမာလူလူကနှစ်ပေါင်း60ခံစားနေရတယ်သူတို့ရဲ့ဒုက္ခကြီးပေါ့ဗျာသူတို့တောကဗျာပါဒတွေကိုသူတို့ရင်နေရစကားတွေကိုသူတို့ကသူပြန်ချားခွင့်ရတယ်လို့ဖြစ်သွားတယ်သူတို့အဓိကဖိနေနေတဲ့အာနာပိုင်းတွေသူတို့ရက်ခွက်ထဲမှာသူတို့ဗိုလ်ချနိုင်ခြင်းတဲ့လူတွေအာနာပိုင်းအစ်စ်ဟောင်းနေတဲ့လူကြီးသားသမီးတွေရဲ့နိုင်ကြဗိုလ်ချင်းမှုတွေတော့သူတို့လဲမြေအသိခံရတာတွေသူတို့ဆင်းရဲမွဲတည်နေတာတွေအကုန်လုံးဟာသူတို့ဆန္ဒသူတို့ပြောချင်တဲ့သူတို့နှလုံးသားတွေကစကားလုံးဆန္ဒကိုသူတို့ဇက်ကဘလို့ပြောအောင်မသိတဲ့ဟာကိုဒုရီယာနေဝင်ရနေပြီးတော့ကျွန်တော်တို့ကပြောပြလိုက်တယ်လို့သူတို့ခံစားရပြီးတော့လူဆန္ဒအများစုပေါ့ဗျာဆင်းရဲသားဆန္ဒအများစုနဲ့အခွင့်အရေးဆုံးနေတဲ့ကျွန်တော်လူလူရဲ့ဆန္ဒတထဒုရီယာအလင်းနဲ့နေမှာသတ်ကြလို့အော်မင်လာတော့ကျွန်တော်ယူဆတယ်ဒီလိုပါကျွန်တော်ခရိုနီလူတွေပုံကိုတိုက်ခိုက်မှုကျွန်တော်တို့လုံးဝမရှိဘူးဒါကျွန်တော်ခရိုနီဒီစနစ်ဆိုးကိုကျွန်တော်တိုက်ဖျက်ရမယ်ကျွန်တော်တောင်းဝင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာဒီ1988ခုနှစ်စစ်တပ်အာဏာသိမ်းတဲ့ကိုကအစင်လာတဲ့လုံးဝမရှိဘူးကျွန်တော်တို့ကငွေကြေးရင်းနှီးလည်းမရှိတဲ့တိုင်းပြည်တွေတည့်ရဲ့ကမ္ဘာအစင်းဆုံးနိုင်ငံကနေပြီးတော့ကမ္ဘာအချမ်းသာဆုံးပုံကိုကြီးရှစ်တောင်အရှာအချမ်းသာဆုံးအစင်တွေအာရှအစင်တွေကမ္ဘာအစင်တွေဝင်သွားတော့အောင်ချမ်းသာသွားတဲ့ဒီလိုဒီလိုတွေရတယ်88မတိုင်ခင်ကလည်းဘာမှလည်းမဟုတ်ကြအောင်ကြောက်တွင်းနေဗရမားဒုဒါတွင်းနေရန်တွင်းနေပိုင်ခဲ့တဲ့ဘိုးစင်မောင်ပဲဗျာဒီဘိုးမင်းနန်းတော်တွေကဆက်တယ်လည်းမဟုတ်ကြအောင်ဘာလို့ရုတ်တရက်ကြီးတလောက်ချမ်းသာသွားလဲဆိုတာလေဘယ်ကဘာမှလည်းမရှိဘူးအပြနဲ့တော့ဒီမတော်မတရားရထားတဲ့ဟိုအခွင့်အရေးတွေကိုအာဏာပိုင်ဒီနေ့ပေါင်းပြီးတော့မှရပြီးတော့ယူသွားတဲ့ခါကျတော့တထောင်ပေးရမယ့်ဟောက်တဲ့ဂျန်တန်ယူသွားတဲ့ခါကျတော့999ချက်ကလူလူပတ်စံဖြစ်နေတယ်ဗျာနာသွားတာသူတို့ကဒီအခွင့်အရေးကိုဒီခရိုနီကတထောင်ပေးမှရအောင်ပေါက်စေးရအဲ့တော့တကြက်နဲ့ရသွားတာ999ချက်တက်တာသွားတဲ့ကြောင့်အဲ့999တက်တာဘာဖြစ်တယ်လဲသူတို့ထားတဲ့သူတို့ကံပဲသူတို့ရှေးဘဝကောင်းလို့ပဲဘဝဘူးကောင်းလို့ယူလို့မရဘူးတအားလို့တတ်မှတ်လို့မရဘူးအဲ့999ချက်နာသွားတဲ့ဟာကကျွန်တော်တို့လူလူရဲ့ပတ်စံသွားပြနေတယ်အဲ့ဒါခရိုနီစနစ်ဖြစ်ပေါ်ခြင်းအကြောင်းရင်းဒါပဲအဲ့တော့သူတို့ချမ်းသာကြော်ရလာမှုကကျွန်တော်တို့ပြည်သူတွေရဲ့ဆင်းရဲမှုနဲ့ဓာတ်ရိုက်သွားချိုးကျနေတယ်သူတို့ချမ်းသာလေးလေးကျွန်တော်တို့လူတွေကဆင်းရဲလေးလေးပဲဗျကျွန်တော်တို့လူတွေကမဆင်းရဲဘဲနဲ့ကျွန်တော်တို့လူတွေကပုံမှန်ဆိုင်တောင်းနေတဲ့ဘဝဖြစ်ပြီးတော့သူတို့ကချမ်းသာသွားတယ်ဆိုဒါတမျိုးဗျသူတို့ကတထောင်တက်သွားလူတွေကထောင်ကျသွားတယ်သူတို့ကနှက်ပြီးရောက်သွားရင်လူတွေကအဝေးစီးရောက်သွားတယ်အဲ့ဒါခရိုနီပဲအဲ့တော့ဒီခရိုနီစနစ်ကိုတိုက်ဖျက်ဖို့ဆိုတာကျွန်တော်မှတာဝန်ရှိတယ်လို့ခံစားရပြီးတော့ကျွန်တော်ခရိုနီစနစ်ကိုတိုက်နေတယ
်ပြီးခဲ့တဲ့ဟိုမိုးဆက်ဝိုင်းရုရှားခီးစင်မှာဒီခရိုနီနေနဲ့ဆက်ဆက်ပြီးတော့ဟိုရေးသားခဲ့တာရှိပါတယ်အဲ့ဒီပုံမှာဝေဖန်မှုတွေတော်တော်ကြားရပါတယ်အဲ့ဒီပုံမှာကိုမိုးအင်းနေနဲ့ကျွန်တော်တို့ပြောပြပ
ါ Miss Universe မှာအဖြစ်နဲ့ရွေးချယ်ခံရတဲ့အပိုင်းမှာတော့ကျွန်တော်ထိုက်တဲ့နဲ့မဟုတ်ပဲနဲ့ရသွားတယ်လို့ကျွန်တော်မပြောဆိုခဲ့ပါဘူးမယူဆပါဘူးသူမှထိုက်တဲ့နဲ့ရေချင်းရှိလို့ပေါ့ဗျာရှိလို့တက်လာတာပဲဒါကတော့သိကြတယ်နှစ်ပေါင်း90တိတိဒီကွင်းထဲကိုဗမာမဝင်မဲနဲ့မစ်ဆူရီဘတ်ဆိုတာမဝင်မဲနဲ့မော်စကိုမှာရုရှားမှာကျင်းပတဲ့နှစ်ကြမှာဗမာကစဝင်နေဆိုတာဒါက point ဖြစ်နေတယ်အကယ်၍ဒီ2013 message တော့ရေးပွဲဒီအမေရိကမှာလုပ်တယ်ဆိုရင်ဗမာကဝင်မလားဆိုတဲ့မေးခွန်းကိုကျွန်တော်ကပြန်ပေးခြင်းတယ်ကျင်းပတဲ့ comedy ကိုဒါမှမဟုတ်ဒီ2013ကအင်္ဂလန်မှာလုပ်တာမျိုးဩစတြေးလျမှာလုပ်တာမျိုးသဘောကပြဗမာခရိုနီတွေဗမာဆက်အာနာရှင်တွေဗမာပြည်ကဘလက်လစ်တွေသွားလို့မရတဲ့အတိုင်းပြည်မှာဒီမိုကရေစီနိုင်ငံမှာကျင်းပရင်ကျွန်တော်တို့ကဝင်မလားဆိုတာကျွန်တော်ကမေးခြင်းနဲ့ထူးဆန်းတဲ့မေးခွန်းဖြစ်တယ်တိုက်ဆိုင်မှုကြီးရုရှားဆိုတာသူတို့ချောင်းပေါ့သွားလို့တိုက်တိုင်းပြီရုရှားဆိုတာသူတို့ဆက်လက်နဲ့ပစ္စည်းတွေကိုအဓိကဝယ်ယူနေသူတို့နဲ့အမတန်ကိုအလွမ်းသင့်တဲ့အလွမ်းသင့်တဲ့ဖောက်တဲ့နိုင်ငံဗျာအဲ့ဒါကိုကျွန်တော်ဝေဖန်တာပဲအဲ့ဒါကြောင့်ကျွန်တော်တို့ကမော်စကိုကြားမှာပဲဗမာဆက်ပြီးတော့ message ကြတာ UN နဲ့မော်စကိုထဲမှာတွေ့တော်တယ် Washington DC ဆိုရင်ဗမာသွားပါမလားပေါ့ဗျာဒါပါမိုးဆိုးဝိုင်ပေါ်မှာကျွန်တော်လုံးဝ clear ပါသူတို့ပိုင်တဲ့ကွင်းထဲမှာသူတို့ဒါကိုလုပ်တယ်လို့ယူဆတယ
်သူတို့ကအလင်းရောသူတို့ကနေဝန်နဲ့ပတ်သက်ပြီးတော့ပါလာတဲ့ဆောင်းပါးတွေတော်တော်များများဒီ journalist ကျင့်ဝတ်နဲ့မညီဘူးဆိုပြီးဝေဖန်မှုတွေတချို့ရှိပါတယ်။ဥမိုးအင်းနေနဲ့ဗာမရပြောလိုပါတယ်။
တိုင်းပြည်မှာကဒီမိုကရေစီစနစ်ကိုဥပဒေတွေရောအကုန်လုံးကစနစ်တကျဘာမှကိုကျွန်တော်တို့မှ institution တွေအခြေခံမှုတွေ principle တွေမူဝါဒတွေဘာမှမရှိသေးဘူး။ကျွန်တော်တို့ကအခုမှဗမာပြည်ကရင်ဟိုရင်ကျိတဲ့ကဘာတွေကိုဗမာပြည်ကအခုမှဆောက်ဝင်တာဗျ။ဆောက်လာတင်တော့အခုမှကြာတာ နောက်တစ်ဆက်ကြမှာသမနာဥသိန်းစိန်ရှောက်လာတယ်နော်ကဘာကြီးကိုကျွန်တော်တို့ဝင်မာတော့မယ်ဝင်ခွင့်ပြုပါဆိုတော့မှာသမနာဥသိန်းစိန်ဖွင့်မိတဲ့တကားနဲ့သမနာဥသိန်းစိန်ဖွင့်မိတဲ့တော့ကြီးနဲ့ကျွန်တော်တို့ကသမနာဥသိန်းစိန်ဆိုတာရှောက်လာရင်းနဲ့ကဘာဝင်ရတယ်အမေရိကန်ကိုပြန်ဝင်ရတယ်ကဘာပန်ဝင်ရတယ်ဆိုတော့ကဒီမီဒီယာမြန်မာနိုင်ငံရဲ့မီဒီယာအဥပဒေဆိုတာကစိုးပွားရမရှိတော့ဘူးတစ်ချက်ကကျွန်တော်တို့ဗမာနိုင်ငံလုံးဆိုင်ရာစာနယ်ဇင်းသမားများဒေသဆရာများအကုန်လုံးရဲ့ညီလာခံရေးတရားကျွန်တော်တို့မကျင်းပနိုင်သေးဘူးရန်ကုန်မန်းလေးပေါ့ဗျာတပီလုံးဆိုတာအကုန်လုံးကျင်းပပြီးသဘောတူပြီးတော့ရေးဆွဲဒါတွေကလားနဲ့ချီပြီးဆွဲရမယ်သဘောတူပြီးတော့မှဒါကြီးကဗမာနိုင်ငံရဲ့မီဒီယာဥပဒေအဗမာနိုင်ငံမှာရှိတဲ့စာနယ်ဇင်းကျင့်ဝတ်ဆိုတာကြီးကဘယ်ကိုအခြေခံလဲဒီမိုကရေစီနိုင်ငံတွေကကျင့်ဝတ်တွေကိုအခြေခံတဲ့ဟာတွေပါလာပြီလားဆိုတာကျွန်တော်ပြန်မေးမယ်အဲ့တော့ဒီနေ့ပြောနေတဲ့ဗမာပြည်မှာသတ်မှတ်ထားတဲ့စာနယ်ဇင်းကျင့်ဝတ်နဲ့မီဒီယာဥပဒေဆိုတာတွေကဘယ်သူကရေးဆွဲပေးပြီးတော့ဘယ်သူတွေကသတ်မှတ်ထားတာလဲအဲ့ဒါတွေကကျွန်တော်ပြည်ပြည်ဘဝရဟန်းတို့ပြမှန်ပါရဲ့လားနောက်တစ်ခါအဲ့ဒီစာနယ်ဇင်းကျင့်ဝတ်ဆိုတာကျွန်တော်နှစ်ခုပဲအကြံပေးနားတယ်လူလူဘက်ကယက်တည်တဲ့စာနယ်ဇင်းကျင့်ဝတ်လားအာနာရှင်ဘက်ကအချို့သူဘက်ကယက်တဲ့စာနယ်ကျင့်ဝတ်လားဆိုတော့အဲ့လိုစာနယ်ကျင့်ဝတ်ကြီးတွေကိုပြီးတဲ့အထိပြည်စုံတဲ့အထိညီလာခံကျင့်ပသဘောတွေတည်းအထိကျွန်တော်တို့ဒုတိယနေဝင်ကစောက်ပြီးတော့ကျွန်တော်လူလူဘက်ကိုရေးရမှာလားကလောင်ကိုင်းပြီးကျွန်တော်ဆောက်နေရမှာလားအဲ့နေကိုကျွန်တော်တို့ရောက်နေကာလမှာကျွန်တော်တို့ထဲမှာကလောင်ရှိရင်ကျွန်တော်ရေးမှာပဲအေးတခုတော့ရှိတယ်အဲ့ပီတန်နဲ့တိုင်းတော့ကျွန်တော်တိုင်းတဲ့ပီတန်ကတော့ပြောချင်တာပြောလို့ရတယ်လောလောလည်လူလူအကျိုးအတွက်ဖြစ်တယ်ဆိုလို့ရှိရင်ရေးရတဲ့တတိဖော်ထုတ်ရမယ်ဆိုတဲ့ပီတန်ကကျွန်တော်ရဲ့ပီတန်ပဲ